ဟုတ်ကဲ့မြမအကြက်တဲပေါ်အမေရိကန်ဘက်ကအခုတစ်ခေါက်အကောင်းဆုံးဘယ်လိုကူညီသင့်တယ်ထင်ပါလဲလို့မေးရမှာတန်မကြီးဟောင်းစကော့မာစီယာက
You know, it's really hard to say.
တိတယ်မဟုတ်လားတကယ်ပြောရခက်တဲ့ကိစ္စပါလွယ်လွယ်နဲ့မြန်မြန်ရမယ့်အဖြေမျိုးကျွန်တော်မမြင်သေးပါဘူးတကယ်ကနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးအနေနဲ့ NUG ကိုပိုကူညီပြီးဝိုင်းဝန်းကြိုးပမ်းပေးဖို့လိုတဲ့ကိစ္စပါနောက်မြန်မာနိုင်ငံမှာစစ်တပ်အစိုးရဆက်ဖြစ်နေရင်မျှော်လင့်ချက်မရှိတာကိုလည်းနားလည်ထားဖို့လိုပါတယ်အခုလိုငြိမ်းချမ်းထိုးတက်ရေးအတွက်မျှော်လင့်ချက်မရှိတာကိုနိုင်ငံတကာအစိုးရတွေကနားလည်လာရင်သူတို့ပိုပြင်းထန်တဲ့ရည်တည်ချက်တွေချမှတ်လှုပ်ဆောင်လာကြမှာပါဒါပေမဲ့အခုကအစိုးရတော်တော်များများကစစ်တပ်ဟာတစုံတရာကြိုးကြောင်းစီလျော်မှုရှိသေးတယ်လက်ခံလို့ရသေးတယ်လို့တွက်ချက်ထားကြပုံရပါတယ်တကယ်ကစစ်တပ်မှာဒါမျိုးမရှိတော့ပါဘူ
းအဲ့ဒီတော့ဒီတစ်ခေါက်မြမအကျက်တဲမှာအကြီးမားဆုံးစိန်ခေါ်ချက်ဆိုရင်ဘာကိုထောက်ပြခြင်းလဲလို့ဆက်မေးရမှာသံမတိဟောင်းမစီရက
There's so many. I mean, there's the enormous humanitarian challenge.
ဘလောဇေမှာကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအတော်အများအပြားကိုရှိနေပါတယ်။ဒီအပေါ်နိုင်ငံတကာအာရုံစိုက်မှုပိုရတဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ခေါင်းဆောင်မှုကန္တာကယူပြီးလှုပ်ပေးတင်ပါတယ်။နောက်ဒုတိယတစ်ခုကကဘာပေါ်ကနောက်ထပ်နိုင်ငံများစွာကိုမြန်မာပြဿနာအပေါ်နားလည်လာအောင်ရှင်းပြရမှာပါ။ဆိုလိုတာကစစ်အုပ်စုဟာတိုင်းပြည်အတွက်ကပ်ဘေးလို့ဖြစ်နေတယ်။ဒေသတွင်းတည်ငြိမ်ရေးအတွက်လည်းကပ်ဘေးပါပဲ။ဒါကြောင့်စစ်တပ်ကနိုင်ငံအုပ်ချုပ်မှုအာဏာမှာဆက်မနေနိုင်အောင်မြန်မာပြည်သူတွေဝိုင်းတွန်းနေတာကိုနိုင်ငံတကာကပိုအားစိုက်ကူညီဖို့လိုနေပြီဆိုတာပိုအသိမှတ်ပြုလာအောင်လုပ်ရမှာပါ။
အဲ့ဒီတော့ဒီဒေသတွင်းစွန့်ရင်ရမှုတွေအနီးကပ်ရှိနေတဲ့အာဆီယံအနေနဲ့လည်းမြန်မာနဲ့ရုံးကန်ရနေချိန်မှာအကောင်းဆုံးဘလို့အကြံပြုချင်ပါလေလို့ဆက်မရမှာဖိလစ်ပိုင်နဲ့ဗီယက်နမ်မှာလည်းအမေရိကန်တန်တမန်တာဝန်ယူခဲ့ရတဲ့မာဆီယက
I would hope that ASEAN would agree to step up its engagement
ASEAN အနေနဲ့ NUG နဲ့တခြားအဖွဲ့တွေကိုထိတွေ့ဆက်ဆံရေးသဘောတူလာဖို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့အခုလို ASEAN တစ်ဖွဲ့လုံးအနေနဲ့မဖြစ်နိုင်ရင်တောင်အ ਨੇ ဆုံးအဖွဲ့ဝင်တနိုင်ငံချင်း NUG နဲ့ပို့ပြီးတော့ထိတွေ့ဆက်ဆံနိုင်ပါတယ်ဒုတိယက ASEAN တစ်ခုလုံးပဲဖြစ်ဖြစ်အဓိကအဖွဲ့ဝင်နိုင်ငံတွေကပဲဖြစ်ဖြစ်စစ်အုပ်စုကိုရှင်းရှင်းလေးပြောတင်တာက2023မှာစစ်အုပ်စုလှုပ်လာမဲ့အတုအယောင်ရွေးကောက်ပွဲမျိုးကိုလက်မခံနိုင်ဘူးဆိုတာပါပဲ။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲကလက်ရှိပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘဲပိုတောင်ဆိုးသွားစေနိုင်လို့ပါ။အဲ့ဒီတော့ရွေးကောက်ပွဲကိုစစ်တပ်ကဥဆောင်လုပ်မယ်ဆိုရင်အာဆီယံအနေနဲ့လက်ခံမှာမဟုတ်ဘူးလို့လူသိရှင်ကြားရှင်းအောင်ပြောပေးတင်ပါတယ်
။ဒီနေရာမှာအခုလိုအာဆီယံပါဝင်တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကလည်းဝိုင်းကူပေးတဲ့နဲ့ဒါပေမဲ့ NUG နဲ့တိုင်းရင်းသားတွေပါဝင်အတိုက်ခံတွေဘက်ကလည်းလက်ရှိရွေးကောက်ပွဲကိုဆန့်ကျင်တာတွေမဟုတ်ပဲတီးတန့်ဖြည့်ရှင်းနိုင်တဲ့ဘုံမျှော်မှန်းချက်သဘောတူညီချက်မျိုးရှိတာကိုချပြစေခြင်းနဲ့ဥပမာအားလုံးသဘောတူညီမဲ့အနာဂတ်ဖွဲ့စည်းပုံမျှော်မြင်မှုရှိပြီးတချို့အဓိကသဘောတူချက်တွေရအောင်ဆွေးနွေးတဲ့လုပ်ငန်းစဉ်မျိုးနဲ့ချပြနိုင်ရင်ပိုကောင်းမယ်လို့ထင်ကြောင်းမာဆီယက်ကဆက်ပြောပါတယ်ဒါအပြင်ဒီအာဆီယံပါဝင်ဒေတာရင်းနိုင်ငံအစိုးရတွေကိုလည်းမြန်မာပြဿနာကိုချိခဲ့ရမှာပိုမှန်မှန်ကန်ကန်နားလည်စေချင်တယ်လို့လည်းတာမကြီးကအခုလိုဆက်ပြောပါတယ
် It's a military that has weapons but really almost no popular support against
မြန်မာစစ်တပ်ကလက်နက်တွေပဲရှိတော့တာပါပြည်သူအများစုထောက်ခံမှုမရှိသလောက်ကိုဖြစ်သွားပါပြီတော်ဆန်းစုကြည်နဲ့ရှင်လိုက်လို့စစ်တပ်ဘက်မှထောက်ခံမှုမရတော့တာတင်မဟုတ်တော့ပါဘူး။ပိုကျက်ပြန်းတဲ့လူလူတစ်ခုလုံးနှိပါကစစ်တပ်ကိုနိုင်ငံအုပ်ချုပ်မှုအာဏာမှာမရှိစေချင်တော့ပါဘူး။အဲ့ဒီတော့အခုမြန်မာပြဿနာကနိုင်ငံရေးဘက်နှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာမျိုးမဟုတ်တော့ပါဘူး။တကယ်ကတနိုင်ငံလုံးနှိပါကစစ်တပ်ကိုဝိုင်းဝန်းဆန့်ကျင်နေကြပြီးစစ်တပ်မှာအများပြည်သူထောက်ခံမှုမရှိတော့တာကိုအရေးတကြီးသိထားနိုင်ဖို့လိုနေပါပြီ
။ဒါအပြင်နေဆက်ချင်းကပ်နေတဲ့ထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုပိုကူညီပေးဖို့နဲ့အိန္ဒိချင်းတရုတ်အနေနဲ့လည်းအမေရိကန်ပါဝင်နိုင်ငံတကာနဲ့မြန်မာအရေးမှာပူးပေါင်းဆောင်ရွက်ဖို့ကိုလည်းမျှော်လင့်ကြောင်းတန်မကြီးကဆက်ပြောခဲ့ပါတယ်ခင်ဗျ။